ချမ်းပြည်နယ်မြောက်ပိုင်းမှာဒကြံကာလတိုက်ပွဲဖြစ်ပွားတာတွေငြင်းသက်နေပြီးအစိုးရတပ်ဘက်ကဒီရပိုင်းတွေအတွင်းစစ်ကားအစီးတရာလောက်မူဆယ်ဘက်ကိုရောက်သွားတဲ့အပေါ်မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေကသတိထားစောင့်ကြည့်နေကြပါတယ်။ဒါဟာအစိုးရတပ်မတော်ကတပ်တွေအလဲအလှယ်လုပ်တဲ့သဘောလို့သုံးသပ်နေတာကြီးလည်းရှိပါတယ်။ဒီအခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းနဲ့ဒီနှစ်နှစ်ဆန်းပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတကြံကျပိုင်းတွေအတွင်းမှာတော့တိတိတသာတိတ်ဆိတ်နေခဲ့ပါတယ်။ဒီရက်တွေအတွင်းမှာတော့မြမတက်မတော်ဘက်ကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ TNLA ခေါ်တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကပြောပါတယ
်။တိုက်ပွဲဖြစ်ပွားမှုကတော့ဒီတကြံပြည်နောက်ပိုင်းတွေမှာတကြံကာလကနေဒီချင်းဒီနည်းဖြစ်တော့မရှိဘူး။အာဒီထုတ်တော့များတယ်သူစီကတော့ဒီကတဲ့၃ရက်၄ရက်လောက်ကဒီမတ်တမောကစီကာအဖြစ်အလောက်ဒီမြေကြီးကကိုရလာစီကရတော့ရှိတယ်တမတ်တိရှိလို့တော့ပြရတော့လို့ဒီလိုမျိုးရပ်ပြမတူဒီမုံကူအပေါင်းစာအဲ့ဒါချာတော့လောက်ရှိတယ်နမ်ခမ်းပကစီနာလက်တော့တော့လောက်ရှိတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအခြေစိုက်လှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO တပ်မဟာ၄ကတမူးတူကတော့မြမတက်မတော်ရဲ့လှုပ်ရှားမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။သူတို့ဟိုဟာတက်အပြောင်းလဲတက်ပြင်ချင်းရတယ်။အခုမုံကိုဒီတက်မုံကိုမုံပေါ်ဒီတက်ရဲ့ဒီကနန်းခမဝင်းကြီးဒီတက်အကုခိုင်ဒီကမန်တုံမုံကြီးဒီတက်အခုတချို့ကလေဒီကမှပြန်ဆင်းနေကြတယ
်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာတော့ဒီအချိန်ဟာလက်ဖက်ခူးတဲ့ယာတိဖြစ်တာကြောင့် TNLA ဘက်ကတိုက်ပွဲမဖြစ်အောင်ရှောင်ရှားနေကြောင်းလဲဘုံမှုတိုက်ကြော်ကဆိုပါတယ
်ဒီလိုဘက်ကအခုချိန်မှဒီကျွန်တော်တောင်တူကလက်ဖက်လို့တဲ့တောင်တူကကျွန်တော်ဒီကမှအခုကတော့ရှိပြီလက်ဖက်ခေါ်တာပေါ့ဒီကတော့ဒီနေ့လုံးမှဒီယာတိကအားကိုးရတာပေါ့နော်အဲ့ကြောင့်ကျွန်တော်တိုက်ပွဲမဖြစ်အောင်ကျွန်တော်တန်းတန်းဆုံးရှောင်
ပြီးခဲ့တဲ့ February လကုန်ပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်မှာလည်းအခြေအနေဟာပြန်လည်တည်ငြိမ်လာနေပြီးလောက်ကင်မျိုးကတိမ်းရှောင်သွားသူအတော်များများလည်းပြန်လာနေပြီဖြစ်ပါတယ်။လောက်ကင်မျိုးရဲ့အခြေအနေကိုတော့လောက်ကင်မျိုးကန်တယောက်ကအခုလိုပြောပါတယ
်။လူတွေတော့လူတော့ကျွန်တော်ဝင်လာခဲ့တယ်ခေါ့။အားလုံးနဲ့ပြန်မရောက်သေးဘူးထင်တယ်ဗျာ။ဟုတ်တော်တော်များတော့ပြန်ရောက်မယ်။အလင်းလေးတော့မင်းဖြစ်သေးဘူးညာ။ကားတွေတော့ပြန်ပွင့်မှာပုံမှန်တိုင်းသွားနေပါပြီညာ။
ပြစ်ခတ်တံတွေကိုတော့တခါတည်းမှာအနေအချင်းကြားနေရဆဲဖြစ်ကြောင်းလဲပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်လာရှုပြည်တော်စုလမ်းမကြီးဟာပြည်မြမနေဆက်ကုံတွယ်ရေးအတွက်အဓိကလမ်းမဖြစ်တယ်လို့ကိုကန့်ဒေတာဘက်ကချင်းရွှေဟော်ဟာလဲအရေးပါတဲ့နေဆက်ကုံတွယ်ရေးမြို့ဖြစ်ပါတယ်။2016ခုနှစ်နိုဝင်ဘာလကမူဆယ်ဒေတာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အဒီဘာနာနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်320လောက်ထိကျဆင်းခဲ့ရတယ်လို့2019ခုနှစ်ဖေဖော်ဝါရီလအတွင်းကဖြစ်ပွားတဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လဲချင်းရွှေဟော်မှာတရက်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ3000ခွဲလောက်ကနေ9000အထိကျဆင်းခဲ့ရပါတယ်